မြန်မာနိုင်ငံရှင်းပြည်နယ်အတွင်းဓာတုပစ္စည်း၃စိတ်ချစေးပြဓာတုသဖြင့်မက်တာဖက်တမင်စိတ်ချစေးပြထုတ်လုပ်မှုဟာဆိုရင်ဘေရုံးကမှာမတွေ့ခဲ့ဘူးတဲ့အချိန်မျိုးထိရောက်လာနေတယ်လို့ကုလသမဂ္ဂမွေးရေးစေဝါနဲ့ရာသွေးမှုဆိုင်ရာယုံ
UNODC ကသတိပေးပါတယ်။စိတ်ကြွမှုရေးစေဝါထုတ်လုပ်တာမှာတုံးတဲ့ဓာတုပစ္စည်းတွေကလည်းလိုသလောက်ရနေတယ်လို့ကုလယုံကဒီကနေ့သတိပေးတာပါ။နိုင်ငံဖက်ကျော်ရာသွေးကန်ကြီးတွေဘေးကင်းတဲ့နေရာမှာစိတ်ကြွဆေးပြားတွေကိုထုတ်ပြီးဝေးလံတဲ့ဒေသတွေကဈေးွက်တွေကိုမှန်ခိုကူးတမ်းမှုတွေတိုးလာနေတာနဲ့အတူစိတ်ကြွမှုရေးစေဝါကွန်ကူးမှုကဒေါ်လာ1,000ချီရှိနေတယ်ဆိုလဲယူအန်အိုဒီစီရဲ့ဒေတာဆိုင်ရာကိုယ်စားလှယ်ဂျယ်ရမီဒေါက်ကလတ်ကပြောဆိုသွားပါတယ်။စိတ်ကြွဆေးပြားတွေထုတ်တာမှာတုံးတဲ့ဓာတုပစ္စည်းတွေပြင်သွင်းမှုတိုးမလာဘဲနဲ့တော့အခုအချိန်ထိစိတ်ကြွဆေးပြားတွေထုတ်တဲ့အဆင့်ကိုရောက်လာမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။